မင်္ဂလာပါခင်ဗျာအင်ကာနီညာပိုင်းဒဲအလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီကူးပြောင်းတဲ့စစ်ဖက်ခန်းကဏ္ဍပါ။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီကူးပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုလို့ရှိရင်တက်မလို့တခုပဲရှိတယ်ဆိုပြီးတော့ဒီစစ်ဖက်သတင်းစာရှင်းလင်းပွဲတခုမှာတာဝန်ရှိသူတူကပြောခဲ့ပါရစေ။ဒါကြောင့်လည်းပဲတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်ဆိုပြီးတော့သူကပြောနေပါရစေ။ဒါပေမဲ့လို့ဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းမှာရွေးကောက်ခံမဟုတ်ဘဲနဲ့စစ်တပ်ကူစက်တွေပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေဒီပေါ်မှာပြစ်ဆင်လိုမှုတွေကလည်းရှိနေတာပါ။ဒါကြောင့်မလို့ဒီနေ့ဆွေးနွေးပွဲမှာဒီမြန်မာနိုင်ငံဒီမိုကရေစီအကူပြောင်းမှာတက်မတော်ရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။2ဦးစလုံးကတော့သတင်းစာဆရာတွေပါပဲ။ပထမတူကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးဆောင်မတွေလည်းရည်တယ်နိုင်ငံရေးလှလာသူတူလည်းဖြစ်ပါတယ်။ကိုသီဟသွေးပါ2ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ဒါမဲ့အရင်ဆုံးတော့တနေ့ကသတင်းစာရှင်းလင်းပွဲစစ်တက်မတော်သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဆိုးနိုင်ဦးကနေပြီးတော့ဒီတက်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောသွားရည်ရှိပါခင်ဗျာအဲ့ဒါလေးအရင်ဖွင့်ပြပါမယ်။
ကျွန်တော်တို့ဒီ university ကိုတူကြောင်းတဲ့ကာလမှာ theory ကကျွန်တော်က institution တွေခိုင်မာအောင်လုပ်တာ။ဒီနေ့မှာတကယ်လည်းခိုင်မာအောင်တဲ့ institution ဆိုတော့ process တော့တက်မတော်တစ်ခုရှိတယ်။အဲ့တော့ဒီလိုမျိုးပြောရတာကျွန်တော်တို့ခဏအမြင်ရကျွန်တော်ပြော။ဒါမှမဟုတ်စာနာရေးအားကောင်းအောင်ကျွန်တော်တို့တော်တဲ့ဒီဘွားဘုံမှာလည်းကျွန်တော်တို့ကတူကြောင်းတဲ့ခါကမလိုရန်ညာအလိုရန်ညာပြီးကမှာဟုတ်လားဒီလိုလေးစီအမ်းအောင်ပေါင်းပြီးတင်းဆောင်မှုသွားပေါင်းပြီးရောက်ဖို့လည်းကျွန်တော်တို့ဒီအောင်ထင်းချောင်းပေးနေတယ်ဆိုတဲ့ဒီအဆင်ဆက်ဆံစီချင်ပါတယ်နောက်တစ်ခုကဒီတန်းချောင်းလေးလည်းကအဖွဲစည်းနေနေတယ်မရှိတော့ငင်းချမ်းသွားနေတယ်ကျွန်တော်ကမြေပြုတ်ထားပါကျွန်တော်ဒီကမ္ဘာကနိုင်ငံရေးအရာကိုစုဖို့ဆီစီရှိ
ဒါတော့မြန်မာစစ်တပ်ရဲ့ဒီသတင်းမှန်ရှင်းလင်းရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးပြောသွားတာပါအဓိကသူပြောရတဲ့အထက်မှာလက်ရှိဒီမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းရေးအတွက်ခိုင်မာအားကောင်းတဲ့ institution ကတက်မလို့တခုပဲရှိတယ်ဆိုတဲ့အမြင်ပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်ဦးစီသူအောင်မြင့်ကိုအရင်ဆုံးသူ့ရဲ့သဘောထားမေးချင်ပါတယ်ကိုစီသူရဲ့ဒီတုံ့ပြန်ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုစီသူသဘောထားသိချင်ပါတယ်ခင်ဗျာ
အဲ့ဒီဥစ္စာကကျွန်တော်ဟိုတူးချင်းအမြင်ရဆိုရင်မမှန်ပါဘူးဟိုဘာလဲဆိုတဲ့ခါကျတော့ဟိုခိုင်မာအားကောင်းတဲ့ institution ဆိုတာဘာကိုခေါ်တာလဲဥမာလောလောဆယ်မှာဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိတယ်ပြီးတော့အစိုးရရန်တရားတွေပါလည်းရှိပါတယ်အဲ့တော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဒါကရွေးကောက်ပွဲရလဒ်ကိုပဲကြည့်ပြီးဖြစ်စေတခြားသောဟိုရလဒ်ကိုပေါ့နော်ကြည့်ပြီးဖြစ်စေနှစ်ပေါင်းများစွာတည်တံ့ခိုင်မြဲနေတာကိုပဲကြည့်ပြီးဖြစ်စေအင်တာမဟိုခိုင်မာတဲ့ပါတီကြီးတစ်ခုအနေနဲ့ဒီလူထောက်ခံတဲ့ပါတီကြီးတစ်ခုအနေနဲ့ရှိနေတာပဲအဲ့ဒီခါကျတော့ဒီဒီမိုကရေစီအကူအပြောင်းမှာဟိုဘာကအရေးကြီးတာလဲဘာကအရေးကြီးတာလဲဆိုတော့ပြည်သူလူထုရဲ့လူရင်းဆန္ဒကိုအကောင့်ထဲပေါ်ပေးဖို့ဆိုတဲ့ဥစ္စာပေါ့အဲ့ဒါကပို့ပြီးတော့အရေးကြီးမယ်လို့ထင်ပါတယ်အဲ့ဒီခါကျတော့ဟိုတပ်မတော်ကဝင်ပြီးတော့မှထိမှဖြစ်ရမယ်တပ်မတော်ကဝင်ပြီးတော့ပါမှဖြစ်ရမယ်ဆိုတာတက်ကိုပို့ပြီးတော့ကောင်းတာကတော့ဟိုဒီမိုကရေစီခိုင်မာအားကောင်းမှုဆက်တွေ့ပြည်တော်စုပေါ်ပေါက်လာဖို့မှာတပ်မတော်ကဘယ်နေရာကမှမစိုးပါဝင်မယ်ဆိုတဲ့အပြောဆိုမျိုးသဘောထားမျိုးကတော့ပုံပြီးသိတော်မယ်လို့ဆိုတော့ကျွန်တော်တို့အဲ့လိုထင်ပါတယ
်ဟုတ်ကဲ့ဒါနဲ့တဆက်သေးပဲငင်းငိုင်းနဲ့ပတ်သက်လို့သူတို့သဘောထားလည်းပြောသွားပါတာရှိပါတယ်ခင်ဗျာတကယ်တမ်းမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေအဓိကတော့နော်သဘုံဖွဲ့စည်းတွေမရှိတော့မှပဲတက်မလို့ကနိုင်ငံကြီးကစုတ်ခွာမယ်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတော့တကယ်လက်တွေ့ကြရလားဘယ်လောက်ထိမှန်ကန်ရလားကိုစီသူရအမြင်သိချင်ပါတယ
်ကျွန်တော်တူးချင်းအမြင်ဆိုအဲ့ဒါကမှားယွင်းတဲ့အမြင်ပါဘာဖြစ်လို့မှားယွင်းတယ်လို့ကျွန်တော်ကထင်မြင်တယ်လဲဆိုရင်လက်ရှိတမတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့စစ်အာဏာရှင်တွေရဲ့ဟိုလွဲမှားတဲ့အယူဆတွေပြောဆိုထားတာတွေကိုသူတို့တွေကအဲ့ဒါနားယောင်နေကြတယ်ဟိုတမတော်ကသာမရှိရဲ့တိုင်းပြည်ကြီးဟာတခါတည်းဟိုဘာလဲကြောက်ထဲကိုကြာသွားမယ်အနောက်နိုင်ငံတွေရဲ့လွှမ်းမိုးမှုခံရမယ်နယ်ချဲ့တွေရဲ့လက်အောက်ရောက်သွားမယ်ဘာညာဆိုပြီးတော့မှအဲ့ဒါလိုမျိုးဝါဒမှိုင်းတိုက်ထားပြီးတော့မှအဲ့လိုဖြစ်တာပါတကယ်တကယ်ကြတော့ဟိုအဲ့လိုဟိုတကယ်အဖြစ်မှန်ကတော့အဲ့လိုမဟုတ်ပါဘူးအဲ့တော့တမတော်ကရက်ဒီရမှာတခုတည်းပါပဲတိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့ကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့မှာကြာရနေရာကနေနေမယ်ဆိုတဲ့အခါကျရင်ပြည်သူလူထုကရွေးကောက်တင်မြှောက်တဲ့ပြည်သူကိုယ်စားလှယ်တွေရဲ့ဟိုသဘောထားနဲ့တတ်ထဲကြတဲ့ဟာမျိုးတွေလုပ်ပြီးတော့မှနိုင်ငံတကာမှာဆိုရင်လည်းတမတော်ဆိုတဲ့ဥစ္စာကတကယ်တော့တမတော်ကတမတော်မနေရာမှာနေတယ်ဆိုရင်ခုနကတော့အနေထားမျိုးတွေဘာမှဖြစ်လာစရာအကြောင်းမရှိပါဘူးတကယ်တော့ခုနကတော့ပြောတဲ့အနေထားက ဟိုလွဲမှားတဲ့အယူဆတွေကိုလက်ခံထားတဲ့လူပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီအောင်မြင့်ခဏဒီလိုက်ပါမခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုတရားသွေးကိုမေးချင်ပါတယ်ကိုတရားသွေးခုနကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာဒီဂရန်ဒီမိုကရေစီရတည်ငြိမ်တဲ့အသွင်ကူးပြောင်းရေးဖြစ်ဖို့အတွက်စစ်တပ်ရဲ့ပါဝင်မှုဟာတစုံတရာရှိရမယ်ဆိုတဲ့အမြင်ပေါ့နော်သူတို့ဘက်ကအမြင်ကိုတရားသွေးရဲ့အမြင်လည်းသိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီလည်းရရပြီကျွန်တော်တို့တိတ်မကြခင်ပါပဲပေါ့ကျွန်တော်တို့ဒီပါလီမန်ဒီမိုကရေစီစနစ်ကိုထူထောင်နေစဉ်ကာလမှာပဲကျွန်တော်တို့ဆယ်နှစ်တာရောက်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံအခြေအနေတွေပြုပြည့်ပြည့်ပြည့်စစ်တပ်ကစပြီးအာဏာယူလိုက်တာဒီလေဒီပေါ့ဗျာဆိုတော့ဟိုဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့တောက်လျှောက်ပေါ့နော်တမရောကနေပြီးတော့ဟလာသူ့ကိုသူထူထောင်လာခဲ့တယ်ဗျာဆိုတော့အဲ့ဒီမှာသူ့ကိုသူလည်းဆိုတော့ပြောလို့ပေါ့ institution တစ်ခုလိုမျိုးဟိုတင်စားပြီးခေါ်တာပေါ့အမှန်တော့ဟိုကျွန်တော်တို့အမြင်ကတော့ဘုလင်ပြောရင်နိုင်ငံတော်အာဏာကိုလည်းယူထားတယ်ဟလာနိုင်ငံရေးရလည်းဘာမှစိတ်ပူစရာမရှိဘူးဘတ်ဂျက်ရလည်းစိတ်ပူစရာမရှိဘူးဘေးတော်ဝင်ပြင်မှာရှိတဲ့နိုင်ငံမျိုးချိန်ပြီးတော့သူ့ကိုသူတိဆောက်သွားတာဖြစ်တဲ့ကြောင့်မလို့သူ့ရဲ့တကူရင်ကျွန်တော်တက်မလို့တိဆောက်ရတယ်နောက်တစ်ခါလက်သွေးဖို့လည်းကျွန်တော်တို့ဒီမှာပြည်ရင်းစစ်တွေရှိတယ်ဆိုတော့ဒီဖွဲ့စည်းရကျွန်တော်တို့ဒီနှစ်ပေါင်းအများစွာပေါ့နော်နိုင်ငံရေးမှာရောကျွန်တော်တို့ဒီတကယ့်ကိုခြေကုပ်ဟလာရထားတာကျွန်တော်တို့အမြင့်တွေနေတာဆိုမဆန်းဘူးဗျနောက် institution ကောင်းတယ်လို့ကျွန်တော်ကမမြင်ဘူးနောက်တစ်ချက်ကတက်မလို့ကလည်းဒီပေါက်ပွားလာတယ်ကျွန်တော်တို့ဒီမတ်ဆီချယ်လန်စစ်ပါတီတခုရှိတယ်နောက်တစ်ခါတန့်ဆိုင်ရှိတယ်သူတို့တွေဆိုမအောင်မြင်ဘူးဗျတို့ဒီမနောစကြလေလမ်းနဲ့ပါလီကိုလည်းကြားထုံးပါတယ်ဒါတွေက institution တကယ်ကောင်းခဲ့ရင်တို့ကနေပြီးတော့ပေါက်ဖွားလာတဲ့ပါလီတွေကလည်းကောင်းရမှာပေါ့နော်မကောင်းဘူးကြာအဲ့တော့ဒါကဟိုအမှန်တမ်းကဟိုဘယ်လိုခေါ်မလဲဟိုဟိုဟိုမခိုင်ပါတဲ့ယူဆတစ်ခုပါအဲ့အဲ့ဒီမှာကျွန်တော်တို့မြန်မာကျွန်တော်နိုင်ငံရေးအပြောင်းလဲမှာတမတော်ပါမကျွန်တော်တည်ငြိမ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဆက်ပြီးဆွေးနွေးရမယ်ဆိုရှင်တမတော်ပါမတည်ငြိမ်မယ်ဆိုတော့တဝက်တော်မှန်တယ်ကတဝက်ကကြတော့ဘယ်လိုပါလဲဆိုတော့တဝက်ကမှန်တယ်ဆိုတော့ကသူတို့ကတော့တမတော်ကတော့ကျွန်တော်တို့ဒီအပြောင်းလဲကိုไซบาร์ละบาร์เนี่ยตรุโกไนก็นี่ပြီးတော့ဟိုအိမ်မက်တစ်ခုရဲ့ဝိုင်းမက်ပြီးတော့ပေါ့เนาะကျွန်တော်ဒီဘက်ကတခြားအရာစုတွေအိမ်မက်တစ်ခုထဲမှာရှိပြီးဝိုင်းမက်ပြီးတော့ကျွန်တော်တို့ဒီအားလုံးပြောင်းလဲနေတဲ့ Federal Democracy စနစ်ကိုဥတည်ကြမယ်အဲ့တော့ကိုအဖြေရှာမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ဒါဖြစ်နိုင်တယ်ပေါ့ဗျာသူတို့ပါရေကိုဖြစ်နိုင်အဲ့တော့ပြဿနာအဲ့လိုမဟုတ်ပဲねသူတို့ပါနေတာကိုကပြဿနာဖြစ်နေတယ်ကိုကဆိုတော့တော့ဝက်မှန်တော့ဝက်မှားပါဆိုတော့ကျွန်တော်ပြောချင်တာကတော့အဓိကတမတော်ပါပြီးတော့ကျွန်တော်တို့တကယ်ပြည်နေတဲ့အကြောင်းလဲဖြစ်မှာဆိုရင်တမတော်ကိုလိုက်ကတကယ်ကိုလက်တွေ့ကျွန်တော်ဒီဒီမိုကရက်တစ်ကျွန်တော်ဖက်ဒရယ်စနစ်ကိုအားလုံးနဲ့အတူအိမ်မက်မဖို့လိုတယ်။သူကအခုတစ်ချိန်မှာကျွန်တော်အယူဆပြောရတယ်။တစ်ချိန်လုံးကျွန်တော်ဖက်ဒရယ်စနစ်ကိုခွဲထုတ်ရေးစနစ်လို့ကျွန်တော်တို့ပြောပြီးတော့လက်ခံပြီးတော့ကျွန်တော်တို့စန့်ကျင်လုပ်ကံခဲ့တာ။အခုမှရောင်ရောင်လေးလက်ခံတဲ့အဆင့်ပဲရှိသေးတယ်။ဆိုတော့တို့လည်းကျွန်တော်ထင်တယ်တကယ်မယုံကြည်သေးလို့တုံ့ဆုံနေလို့ထင်တယ်။အဲ့တော့ကျွန်တော်အမြင်ပြောရတယ်လေကျွန်တော်အချက်တည်းအားလုံးကလည်းရုံးထွက်ဖို့ဆိုလို့ရှိလို့ရှင်လက်ရှိတိုင်းရင်းသားရဲ့ဒီမိုကရက်တစ်အင်အားစုရဲ့တက်မတော်ရဲ့ကျွန်တော်ချစ်ကျွန်တော်တန်းကြီးကိုဘလို့ထူထောင်လဲဆိုတဲ့အိမ်မက်ကိုအတူတူမက်ဖို့အတူတူနှိပ်ပြီးတော့မှအဲ့ဒီအချိန်မှာဘာတွေပြုပြင်မယ်ဘလို့သွားမလဲဆိုတော့နှိမကျွန်တော်ပြည်ငင်းတဲ့အခက်နိုင်ငံရေးကိုသွားမယ်မဟုတ်ဘူးဆိုလို့ရှင်ပါနေတာကကျွန်တော်တို့အောင်မြင်တယ်ဆိုပါနေတာကအခက်ခဲလည်းဖြစ်နေတယ
်ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကအရင်တော့ကတက်မတော်ခေါင်းဆောင်တွေကပြောတယ်သူတို့အနေနဲ့သူတို့အနေနဲ့နိုင်ငံရေးမှာပါရွေးမယ်လေအစိုးရရဲ့တမရရဲ့အောက်ချုပ်မှုအောက်မှာပဲသူရဲ့ဒီ comment အောက်မှာပဲသူတို့ရှိတယ်ဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့သင်္သာရှင်းလင်းပွဲမှာသူတို့ပြောတဲ့တုံးကနည်းနည်းလေးပြောင်းလာတော့အစိုးရနဲ့စစ်တပ်နဲ့ကွာမှုကပိုကြီးလာတဲ့အနေအထားမျိုးတွေ့နေရပြီလား
။ဟုတ်ကြီးလာတော့ပြည်သားတော့တွေ့ကြပါတော့ကျွန်တော်တို့ပါဗျာဒီကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့အများကြီးပြောကြရရှိတယ်ဆိုတော့ကျွန်တော်တို့ကလည်းဟိုဒီဖြစ်စဉ်တွေကဟိုရှင်းရှင်းပြောရရင်ဗျာ2015ရွေးကောက်ပွဲမှာ NLD က landslide နိုင်တော့တဲ့အချိန်မှာအချိန်ကြီးတမျိုးဗျာအဲ့တော့တနည်းသုံးနေမှာအဲ့နေရီကဒီကျွန်တော်တို့ဒီတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီး struggle လုပ်လာရတဲ့အမိသားကခင်တော့မပေါက်တာရဲ့နောက်တစ်ခါကျွန်တော်ရခိုင်ကိစ္စပေါ်လာရဲ့ကြတော့အဲ့လိုမျိုးကျွန်တော်တို့အချိန်လေးဖတ်ဖတ်ကနေပြီးတော့ကျွန်တော်တို့ဒီအားလုံးပြည်သူလူထုရောပေါ့နော်နောက်တစ်ခါဒီကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရရောခင်စောက်မတော်နိုင်တဲ့အပေါ်မှာတစ်ဖက်က2020အိမ်မက်ပြန်မက်လာတာလည်းသက်သနာကြေးရဲ့အဲ့တော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာဟိုအချိန်လေးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကနိုင်ငံရဲ့အနေအထားကြောင်းလဲနေတယ်ဆိုတော့အဲ့ဒီမှာလေဟိုတက်မတော်ပမာတော့ကျွန်တော်တို့ဒီဘောလဒီမိုစီအဖွဲ့ချုပ်အစိုးရကိုကူညီရမယ်အနေအထားနောက်တော့ကရခိုင်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့ရခိုင်ပြည်နာအတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့အတူတူရမှာဖြစ်မယ်မဟုတ်ဘူးဆိုလို့ရှိရင်ဒီပြပဖြစ်အားတွေကကျွန်တော်တို့တက်မတော်ပဲတက်ခွဲပြီးလာတယ်အနေအထားတွေရှိတဲ့အချိန်မှာတမျိုးပြနောက်တော့နိုင်ငံရေးကို2020ဆိုအိမ်မက်မက်လိုက်တဲ့ခါကျတော့တခါအခြေခံဥပဒေပြုပြင်ပြင်ဆင်ရေးဆိုတဲ့အရင်ကျွန်တော်တို့တိုက်ပတ်ခဲ့တဲ့နိုင်ငံရေးဟလာပြဿနာကြီးကိုကြံရောက်လာတဲ့ခါကျတော့တို့ရဲ့ future တွေတို့ရဲ့အနာဂတ်ကိုပြန်ဆင်းလာတဲ့ခါကျတော့တို့ရဲ့အဲစိတ်ကူးကတမျိုးဖြစ်ပြီးတော့ကျမပေါ်တခါပြန်ပေါ်လာတယ်ဆိုတော့ကျွန်တော်ပြောချင်တာရခိုင်ကိစ္စလောက်အထိမှာကျွန်တော်တို့တက်မတော်နဲ့အဆိုးရရနဲ့အကျော်ချင်းကတ်တဲ့အနေအထားရှိပေမဲ့ဒီကဥပဒေပြင်ရေးဆိုတဲ့အချိန်နဲ့ကျွန်တော်2020ကိုမျှော်တိရဲ့ကာလလည်းရောက်လာရောက်ပေါ့တခါဟိုဘယ်လိုခေါ်လဲကြီးပြန်ချသွားတဲ့အနေအထားမျိုးရှိတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကအဲ့လိုမျိုးခုံနေကြဟုတ်
ဟုတ်ကဲ့ကျွန်တော်ကိုစီသူအောင်မြတ်ကိုပြန်မေးချင်ပါတယ်အရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စပါ အခုအနေထားအရပြောမယ်ဆိုရင်အာဏာရ NLD ပါတီကဖွဲ့စည်းပုံပြင်ရေးစပြောတာနဲ့ခုနလိုမျိုးသတင်းစာရှင်းလင်းပွဲတွေမှာတမရရဲ့အနေထားတမရရဲ့အခန်းကဏ္ဍတွေပါပြောလာတဲ့အနေထားမျိုးရှိလာတယ်။နောက်2020ရွေးကောက်ပွဲကလည်းနီးလာပြီ။အဲ့တော့ဒီလိုအနေထားမျိုးရဆိုရင်ရက်ဖက်စစ်ဖက်ဆက်ဆံရေးအထူးဖြင့်ရက်သားဒီအစိုးရပိုင်းနဲ့တမရနဲ့ဆက်ဆံရေးကလာမယ့်အခြေအနေတွေမှာစိုးရိမ်စရာများရောရှိပါလား။
စိုးရိမ်စရာကတော့ဟိုကျွန်တော်တို့ဒီမှာအချိန်တိုင်းရှိနေတယ်။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုလက်ရှိတမရစစ်ကောင်းဆောင်တွေကဟိုကျွန်တော်တို့တချို့တော်တော်များများကဘာခေါ်လဲဆိုတော့တိုင်းပြည်မှာအနာဂတ်ကောင်းမှုပေါ့နော်ခုနတော့လို့တမ်ဘရော်နဲ့ဒီတာမန်ပြည်သူတွေဆက်ဆံရေးကောင်းမှုဆိုပြီးတော့မှဟိုစကားတွေပြောတဲ့ခါကျရင်ဟိုအများကြီးထိန်းသိမ်းပြီးတော့မှပြောနေကြတယ်အဲ့လိုမျိုးဟိုမထိန်းသိမ်းနဲ့အမှန်တိုင်းပါညာပြောမယ်ဆိုရင်အဲကျွန်တော်တို့တွေကဘာဖြစ်နေလဲဆိုတော့ဒီတိုင်းပြည်မှာအဲတမ်ဘရော်လက်ရှိစစ်ကောင်းဆောင်တွေအရင်စစ်အာဏာရှင်တွေတွားတဲ့လမ်းကြောင်းကိုပြန်ပြီးတော့လိုက်မလားစစ်အာဏာတွေပြန်သိမ်းမလားအဲဒီမိုကရေစီလမ်းကြောင်းကိုသူတကယ်ပဲပြေးချဝိုင်းပြီးတော့မှလိုက်ပါရှောက်မလားဆိုတာအများကြီးစိုးရိမ်ရတဲ့အနေအထားရှိနေတယ်။အဲ့ဒီအနေအထားကြီးကအခုတည်းမပြတ်ပြေသွားဘူး။ဒါပုံမှန်လေးပြောတာ။ဒီပုံမှန်လေးပြောတဲ့ဥစ္စာဒါအမှန်ကိုဒါဒီတိုင်းပဲပြောတာ။အဲ့ဒီဥစ္စာတွေကိုလောလောဆယ်ရှိနေတဲ့တပ်မတော်ခေါင်းဆောင်တွေလည်းဟိုနားလည်ဖို့လိုတာပေါ့နော်။အဲ့တော့အဲ့ကိုယ်ကတော့ဆက်ဆံရေးကိစ္စပြောမယ်ဆိုရင်တပ်မတော်ပုံမှန်တည်တယ်။တပ်မတော်ကတကယ်ပဲကျွန်တော်တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေချင်သလား။ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်စေချင်သလား။အဲ့ဒီအတွက်ကိုကြရအခမ်းကဏ္ဍကနေပြီးတော့မှပါဝင်သွားမယ်ဆိုရင်ဒီတိုင်းပြည်မှာအရေးကြီးဆုံးကတိုင်းပြည်ရဲ့အခြေစခင်တိုင်းပြည်ရဲ့ဟိုဟာကဆိုတာပြည်သူလူထုပဲအဲ့တော့ပြည်သူလူထုကနေပြီးတော့မှရေကောက်တင်မြောက်တဲ့အစိုးရပြည်သူလူထုကရေကောက်တင်မြောက်ထားတဲ့လက်တော်တွေပါနေမဲ့သဟဇာတညီစွာရှေ့မှာဖွံ့ဖြိုးတိုးတက်သွားတဲ့ကမ္ဘာပေါ်ကအားကြီးမားတဲ့နိုင်ငံကြီးတွေရဲ့အတုကိုဟိုလိုက်နာဖို့လိုတယ်အဲ့တော့ငါရှိမှဖြစ်မယ်ငါလုံးဝဖြစ်မယ်ငါမလုပ်ဘူးဆိုဒီတိုင်းပြည်ကဘာဖြစ်သွားမယ်ဆိုတဲ့စကားလုံးတွေပြောပြီးတော့မှလုပ်နိုင်မယ်ဆိုရင်ဖြစ်တဲ့အရက်ပဲဆက်ဆက်ရေးကဟိုတိတ်ပြီးတော့အဆင်ပြေလာမယ်လို့တော့ကျွန်တော်မထင်ဘူ
း။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ line ပေါ်မှာပင်တန်ဆွေးနွေးသူတွေခဏနေပြီးပေါ့ခင်ဗျာတို့ရှင်တွေလှည့်ပေးကြပါလိမ့်။အရင်ဆုံးတော့ကို slide ဘွေကွန်းတို့လေးဆွေးနွေးမေးမြန်းလို့ရပါတယ်
။ဟုတ်ကဲ့သူတို့ institute ဆစ်တာအကောင့်ဆုံးဖြစ်တယ်ဆိုတော့မကောင်းဘူးဘာလို့လဲဆိုတော့အာနာနဲ့သူတို့အမိန့်နဲ့ဖွဲ့စည်းထားတဲ့ institute ကြီးကမကောင်းပါဘူးလို့ကျွန်တော်ပထမဆုံးပြောချင်တယ်။ဘာလို့လဲဆိုတော့ NLD ကအကြာကြီးသူတို့ဖြစ်ပြီးတော့မှအခုတက်လာတဲ့ NLD ကစစ်တပ်ထက်ပိုပြီးတော့ကောင်းနေလို့ကျွန်တော်မြင်တယ်။သူငင်းချင်းရလည်းပဲသူတို့စစ်တပ်ချင်းမှငင်းချင်းကောင်းနေစတဲ့ဥစ္စာကတော့မဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့2000ပုံကိုပြင်ပေးဖို့ NLD တောင်းဆိုနေတဲ့ချိန်မှာအဲ့ဒီဟိုမှာအခွင့်ကောင်းယူပြီးတော့မှတပ်မတော်ကပြင်ပေးပြီးဥပဒေပြည်ပြီးကနေပြီးတော့မှသူတို့တစ်ခါလေးနဲ့နောက်ဆုတ်ပေးပြီးတော့မှကာကွယ်ရေးဝန်ကြီးတစ်ခုနေရာပဲထားပြီးတော့မှဒီတိုင်းငယ်ရောကကနဲ့ဆုတ်ခွာပေးနေစီရင်တော့ငင်းချင်းကြီးတွေကဘာမှလွယ်လွယ်လေးနဲ့ပြည်သူလူထုတွေကတိုက်ပေးနေစီရင်တော့အေးအေးဆေးဆေးနဲ့ငင်းချင်းကြီးရနေလို့မျော်လင့်နေ။ဒါလို့လဲဆိုတော့တမရိုဆိုတာပြည်သူနဲ့ချုပ်ချင်းကပ်မြင်ထားတဲ့နောင်ကာလမှာကျွန်တော်တို့ကဒီတမရိုကတကယ်အင်အားရှိတဲ့တမရိုဖြစ်လာနေလို့ကျွန်တော်မြင်ပါတယ်ကြာ
။ဟုတ်ကဲ့ကျွန်တော်ဒေါက်တာတော်ရှင်တူဖိတ်ခေါ်ကြပါလေ။ဥညွန့်လှကနေဒါနိုင်ငံကဆွေးနွေးမေးမြန်းလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာ။မြန်မာနိုင်ငံရဲ့အတွင်ကုပြောင်းရေးကာလမှာတမတော်ရဲ့အခမ်းကဏ္ဍဟာအနောက်ရှေ့အဟံတာဖြစ်မှုတွေလုံနေပါတယ် NLD အစိုးရကစီစဉ်နေတဲ့2008ဖွဲ့စည်းပုံပြင်ဆင်ပြောင်းလဲရေးကစတင်လာတဲ့အချိန်မှာတော့ပို့ပြီးတော့တိတိတသာတင်းတင်းရှားရှားဖြစ်ပေါ်လာတာကိုတွေ့ရပါတယ်စစ်တပ်ကလည်းနိုင်ငံတော်အာဏာအရရက်ကိုနှစ်ပေါင်းများစွာဆက်လက်ထိန်းထားနိုင်ဖို့ကြိုးစားနေတာကိုမြင်တွေ့နေရပါတယ်တနည်းအားဖြင့်ပြည်တွင်းမှာလက်နက်ကင်ဒေါ်လာရင်းအားစုတွေရှိနေသမျှကာလပတ်လုံးစစ်တပ်ကနိုင်ငံတော်အာဏာအရရက်ကိုပါဝင်ပတ်သက်နေမှာဖြစ်ကြောင်းစစ်တပ်အာဏာပိုင်များရဲ့ပြောကြားချက်ကိုထောက်ယူခြင်းအဖြစ်လည်းသိသာနိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်အထူးပြောချင်တာကနိုင်ငံတကာမှာဖိနှိပ်အုပ်ချုပ်မှုတွေဖိနှိပ်ချုပ်ချယ်မှုတွေဥပဒေမဲ့ပြုမှုဆောင်ရွက်မှုတွေနဲ့နိုင်ငံသားတွေရဲ့မူလရပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးနေပြီဆိုရင်တော့ဘယ်နေရာမှာမဆိုနီးမျိုးစုံနဲ့တော်လန်ဆန့်ကျင်တိုက်ပွဲဝင်နေကြရတာသမိုင်းကြောင်းစဉ်လာရှိပြီးသားမှုတော်လန်ဆန့်ကျင်တဲ့ပုံစံအမျိုးမျိုးရှိနေမယ်ဆိုတာကိုစေကောင်းဆောင်နေနားလေသဘောပေါက်စီခြင်းပါတယ်
ဟုတ်ကဲ့ဦးညွတ်လိုက်ရပါပြီတို့ကျွန်တော်နောက်သရရှင်တူတော့ဟိုစာနဲ့ရေးပို့တာပါမောင်တက်တနာအမေရိကန်နိုင်ငံပါအရွေးချက်ကမဟုတ်တဲ့တက်မတော်သားတွေကစီးရီအမြင်သက်သက်နဲ့ဒီမိုကရေစီမဆန်တဲ့အခြေခံဥပဒေရေးဆွဲရည်ရွယ်ကနေပြီးတော့ပြင်ဆင်ရေးအထိတသိန်းတမိန်အတိုင်းလိုက်ပါနေကြတာဟာတည်ငြိမ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိန်းချုပ်ပေးနေတာမဟုတ်ဘဲနဲ့နောက်ကျောင်းပြန်လှည့်ဖို့ကြိုးပမ်းနေကြတာလို့မြင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ institution တွေဘလောက်ရှိတယ်မရှိဘူးဆိုတာသိချင်ရင်အရွေးချက်ကမဟုတ်ဘဲနဲ့လွှတ်တော်တွေဝင်ထိုင်နေတဲ့25ရာခိုင်နှုန်းကိုရုပ်သိမ်းပြလိုက်ပါတဲ့အထင်ရှားတွေ့လာရပါလိမ့်မယ်ဆိုပြီးတော့ဒီမောင်တက်တနာကနေပြီးတော့စာ ပုတ်ရေးသားပါတယ်တော်ရှင်တွေကတော့သူတို့ရဲ့အမြင်တွေကိုပဲအဓိကဆောင်ပေးပြီးတော့ပြောဆိုတာများပါတယ်ကျွန်တော်အဲ့တော့ကျွန်တော်မေးမြန်းချင်တယ်ကိုတီဟောက်ကိုပဲကျွန်တော်မေးမြန်းချင်ပါတယ်အဲတက်မရော်ဘက်ကအမြင်ပေါ့နော်အဓိကတော့တက်မရော်ဘက်ကလူညိုရေးအမြင်သူတို့မှရှိတော့နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့စည်းတွေအရင်ကာလတုန်းကလည်းဒီအားနည်းချက်တွေကိုထောက်ပြပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့တက်မရော်ကရှိနေရမယ်ကာကွယ်ရေးအတွက်လူညိုရေးအတွက်ရှိနေရမယ်ဆိုရဲအမြင်ဟာတစုံတရာသူတို့တွေမှာသူတို့ထုတ်ပြောတိုင်းမှာကျွန်တော်သတိထားမိပါတယ်ဒါကူနိုင်ငံရေးဖွဲ့စည်းပေးဘက်ကမချေဖြတ်နိုင်ဘူးလားအဲ့အမြင်ပေါ်မှာကိုတိရသွေးဘယ်လိုယူဆပါလဲ
ဟုတ်ဗျာအဓိကတော့ဒါဟုတ်ကျွန်တော်တို့ဒီ2008အခြေခံဥပဒေကိုထိုက်ခွာလဲကျွန်တော်တို့အခုမှဆန်းသက်ကာလလို့ဖြစ်နေတယ်နောက်ကပြဿနာကလည်းဒီအခြေခံဥပဒေကကျွန်တော်တို့ဒီနိုင်ငံရေးအင်အားစုတွေနဲ့အလားကျွန်တော်တို့ဒီစစ်တပ်ကိုအခြေခံတဲ့ကျွန်တော်တို့ကြမ်းခိုင်ရေးအင်အားစုတွေနဲ့စုံစည်းပြီးတော့နိုင်ငံရေးအတူတူလုပ်တော့ရဖို့ကျွန်တော်တို့စုံစည်းပေးတဲ့နေရာဖြစ်တော့ဒီ2008ကြောင့်ပဲကျွန်တော်တို့အခုအပြောင်းလဲပြန်ဖြစ်တာပေါ့ဆိုတော့အဲ့ဒီစစ်ကကျွန်တော်တို့ဒီလိုနိုင်ငံရေးအင်အားစုတွေခလာဟိုကျွန်တော်တို့ဒီရွေးကောက်ပွဲစနစ်တို့တော်တော်စနစ်တို့ဖြစ်အောင်ဖန်တီးပေးထားလို့ဒါလာတာဟိုဖြင်းရင်ပြောရရင်စက္ကန့်ကြီးကဒါကိုမပြင်ပြင်ဘူးအခြေခံအဖြစ်ပေါ့နော်ဘယ်လိုအဖြစ်ပြင်လဲနည်းနည်းပဲပေါ့ဒါပေမဲ့အဲ့ဒါဒီပါဝင်မျိုးဒီကျွန်တော်တို့ဒီမိုကရေစီအင်အားစုကြတော့ဟိုဒီလိုလာတာကတော့ပြင်ဖို့လာတာဆိုတဲ့အနေထားပေါ့ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခြေခံဥပဒေကကျွန်တော်တို့တိုင်းပြည်တစ်ခုမှာအသက်ပဲဆိုတော့ဒီအခြေခံဥပဒေခိုင်မာမှာကျွန်တော်တို့စနစ်ကခိုင်မာသွားမှာဆိုတော့အခုချိန်ဒီကျွန်တော်တို့အခြေခံဥပဒေကြီးကကျွန်တော်တို့ကပြင်မယ်ပဲဖြစ်တယ်ဆိုတော့စနစ်ကမခိုင်ပါဘူးရိမ့်ထိုးတယ်ဆိုတော့အဲ့ဒီထိုးနေမှုရဲ့ဘေးဘက်ဆိုးကျိုးကဘာလဲဆိုတော့တက်မတော်ကိုလိုအပ်နေတယ်လို့ပြောလို့ရမယ်ဘေးဘက်ဆိုးကျိုးတွေညှိခင်တယ်သက်တာအဲ့ဒါဆိုတော့ကျွန်တော်တို့ကဟိုကိုအပြီးကိုကန့်ပြီးလို့ဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီအခြေခံဥပဒေကိုငြိမ်ငြိမ်လေးလက်ခံပြီးတော့အားကောင်းလာအောင်လုပ်ရမှာလားဟိုအခြေခံဥပဒေအချင်းချင်းလုံးပြင်ပြီးတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဲစနစ်တစ်ခုရအောင်ဖြူတော့မလားဆိုတော့အဲ့ဒီတစ်ခုကြားထဲမှာကျွန်တော်တို့ပြိပခါဖြစ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာတက်မတော်ကအဓိကဘာပြဿနာရှိလဲဆိုတော့တက်မတော်ကဘယ်တော့အတိုင်းပါပြီးကျွန်တော်တို့ဒီအခြေခံဥပဒေကိုပြင်ဖို့ပြင်မလဲဒီမိုကရေစီစနစ်ကိုတို့ရဲ့လက်ခံနဲ့ပြောတယ်အခြေခံဥပဒေကိုပြင်ဖို့လဲတို့ဆန္ဒရှိတယ်ပြောတယ်အခုတခါဖက်ဒရယ်ကိုလည်းသွားပယ်လို့ပြောတယ်ဒါပေမဲ့ဒီအခြေခံဥပဒေကလုံးဝဖက်ဒရယ်ကိုသွားလို့မရဘူးအဲ့တော့အခြေခံဥပဒေကိုတော့လာလာဆင်းရဲဆင်းရဲပြင်နိုင်မှုလို့ပဲအဲ့လိုပြင်နိုင်မှုစ조사တာကိုတက်မတော်ကတကယ်တမ်းကျတော့တို့ကိုယ်တိုင်လမ်းဖွင့်မပေးသလိုအဲ့လိုစ조사မှုတွေအားလုံးကိုလည်းတိုင်းပြည်ကိုဟိုဖြတ်လို့ဖြတ်စည်းဖြစ်သွားနိုင်တယ်တသိသွားနိုင်တယ်ဆိုရဲအမြင်မျိုးတွေခပြနေတာအစ်မတနာလည်းခက်ဒါကြောင့်ပြည်သူလူထုကလည်းမယုံကြည်ဖြစ်တယ်ဆိုတော့ဒီအခြေအနေကိုတက်မလို့ပကတာလည်းကျွန်တော်စပြီးတော့ပြင်ရမယ်လူထုရဲ့စိတ်ပူမှုတွေသိုးရိမ်မှုတွေတော့တစ်ဆက်ဆွဲပေါ့နော်ကျွန်တော်ဒီနိုင်ငံအားစုတွေရဲ့ကျွန်တော်တို့စိတ်ပူပြီးတော့ကျွန်တော်တို့ပို့ပြီးတော့ဒီနိုင်ငံရေးကစားကုတ်တွေပို့ပြီးပြင်တင်လာရင်ကျွန်တော်တို့တိုင်းပြည်မှာမလို့အဖက်နဲ့ကျွန်တော်တို့မတည်ငြိမ်မှုတွေဖြစ်လာမယ်ဆိုတော့ဒါပြန်နောက်ဆက်တွဲဆိုးကျိုးတွေတော့ခါးလိကံမှာတိုင်းပြည်ပေါ့အဲ့တော့တက်မလို့အနေနဲ့ကတော့အများဆုံးကျွန်တော်တို့ဒီဟိုဖြတ်ပြီးတော့အချိန်ကောင်းနေတယ်ကျွန်တော်ဒီမိုကရေစီပြည်ကြောင်းလေးကိုပြပတ်တာလေးပြဆက်သွမ်းနေပြီဟိုကျွန်တော်တို့အားလုံးရဲ့အိမ်မက်ကိုနားလည်ပြီးပြီးတော့တက်သွမ်းတွေကိုပြီးတော့ရှေ့ရလေးပြီးတော့ကျွန်တော်တို့ရဲ့ဓာတ်ပဲဆိုးကိုလည်းဖြတ်ဖို့တာဟိုဖြောက်ဖြတ်ဖို့ပေါ့နော်ဟိုဒါအချိန်ကောင်းပဲဆိုတော့ဒီလမ်းကိုရှောက်ဖို့လိုတယ်ဒီမိုကရေစီအားစုတွေနဲ့ဒီတိုင်းသားအားစုတွေလက်တွဲပြီးတော့ရှောက်ဖို့လိုတယ်ဆိုတော့ပဲကျွန်တော်ကပြောချင်ပါတယ်
ကျွန်တော်တို့ရှေ့တူလီလိုင်းပေါ်ရောက်နေလို့ပါကိုဥမောင်ညိုတူတူဆွနေမြမြလို့ရပါတယ်ခင်ဗျာဥမောင်ညိုကြားပါလား
ကြားပါလေ
ဟုတ်ကဲ့တူတူတူလေးဆွနေမြမြပြီးပါအ
ော်ဆွေးတူတူတော့မရှိပါဘူးဒီပွားနေတဲ့ဟာတွေကဟိုတော့တိတ်အမြင်ရှိချင်းပို့ပို့ပြောရရင်တော့ဟိုဘယ်လိုကောင်းလဲတိုင်းပြည်အတွက်ကြည့်ရတဲ့အဖွဲ့နဲ့မကြည့်တဲ့အဖွဲ့ဒါဒီနှစ်ဖွဲ့ပဲရှိတယ်ဟိုအဲ့လိုပဲတူတူတူပြောတယ
်ဟုတ်ကဲ့ပါခင်ဗျာကိုမောင်ညိုကျေးဇူးပါကျွန်တော်ကိုစီစုအောင်မြစ်ကိုမေကွန်းတခုမေးကြည့်ပါလေခင်ဗျာပြောရမယ်ဆိုရင်အတွင်ကူးပြောင်းရေးရမြန်မာနိုင်ငံရဲ့အခြေအနေကအာဏာခွဲဝေရေးနဲ့တွားမယ့်အနေအထားမျိုးပေါ့နော်စစ်တပ်နဲ့ဒီမိုကရေစီနှီးကြအုပ်ချုပ်လာတဲ့အစိုးရရဲ့အနေအထားပေါ့ဒါပေမဲ့တပ်မတော်ရဲ့ဒင်းစာရှင်းလင်းပွဲမှာဒီအာဏာပါတီကဖွဲ့စည်းပုံနဲ့မညီတာတွေလုပ်ခဲ့တယ်ဆိုပြီးဆွဆွဲသွားတာရှိပါတယ်အဓိကဆိုရင်တော့ဒီအတိုင်းပင်ခံဥပဒေကိုပြဋ္ဌာန်းခဲ့တဲ့ကိစ္စမျိုးပေါ့နော်အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းတချို့နေရာတွေမှာ NLD စစ်တပ်နဲ့မညီဘဲနဲ့သူတို့ဆုံးဖြတ်ခဲ့တဲ့နေရာတွေအမဖွဲ့စည်းပုံပြင်ရေးသူတို့လွှတ်တော်တင်တာအစားလုတ်ခဲ့ပုံရပါတယ်အဲ့တော့တကယ်ပဲ NLD ကတက်မတော်နဲ့စစ်တပ်နဲ့မညှိနှိုင်းမဲနဲ့ရှစ်ဆက်သွားဖို့ဖြစ်နိုင်ပါမလားကိုစီသူအောင်မြင့်ရဲ့အမြင်သိချင်ပါတယ
်အဓိကကတော့ဟိုတိုင်းပြည်ရဲ့ဟိုပေးထားခြင်းအရာဆိုရင်တော့ဟိုတက်မတော်နဲ့လောလောဆယ်ဖွဲ့စည်းပုံရပေးထားတာတော့တက်မတော်နဲ့ဒီပောက်ခံအစိုးရနဲ့ပေါ့နော်အဲ့ဒါညှိနှိုင်းပြီးသွားရမယ်ဆိုတဲ့ဟောက်ကြောင်ပေးထားတာတော့အမှန်ပါပဲအဲ့ဒီအပေါ်မှာဟိုရုပ်ောက်ခံရတဲ့အစိုးရကလည်းဟိုညှိနှိုင်းပြီးသွားနိုင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒါကကျွန်တော်တို့တီတီသဘောရပြောတာပါဒါပေမဲ့တချို့သောကိစ္စတွေမှာဒီဒီ MD အစိုးရအနေနဲ့ဟိုညှိနှိုင်းပြီးသွားခြင်းပေမဲ့ဟိုတက်မတော်ဘက်ကဘယ်လောက်ထိအညှိနှိုင်းခံလဲ ni mai mu atwet ko blaw thi lan phwin na pi de le so lo sa chano lo ma ti bu a lo tamro ba ga tamro so ra le chano tamro chit kaung saung ni ko pyo da ba tamro ta khu lo pyo da mu paw a lo tamro kaung saung ni ga a lo phwin pi ma tha bu so yin no ho ta phat ga endery ma yue che sia la le chano thin le pai chi ma ro ma hoh bu a so ro ho ni lo ya da la ma ya hu la ho ma ya bu so yin no le ho lou pya chi la tu ga ro ho tan bi atwet ga ro pi lu lu a chue atwet ga ro အခုနကမေးတဲ့မေးခွန်းနဲ့ဆက်ဆက်ပြီးပြောရရင်တော်တော်တဲမှာဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်ဆင်တယ်ဆိုတဲ့ကိစ္စမှာမှန်ပါတယ်တကယ်တကယ်ကျတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာအရန်ရိုးရှင်းတယ်အဲတမတော်နဲ့ NLD နောက်ထပ်လုပ်နိုင်မယ့်မညီလေးကိုပြောတယ်ဒါပေမဲ့ခက်တာကအမေရိကန်ကဒေါက်တာသမီးမောင်အဖြေပေးသလိုပဲဟိုပရမတ်ကြီးစွတ်တော်ထဲမှာတင်တဲ့အချိန်လုံးကတော့ဘာဖြစ်လို့မကောက်ွက်ပဲနဲ့အခုမှကောက်ွက်တာလဲနောက်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေအတိုင်းနဲ့ပြောရမယ်ဆိုရင်တမတော်ကတမတော်လက်ရှိခေါင်းဆောင်တွေပြောဆိုရှိပြီးဒီကအဲ့ဒီစကားပြောခွင့်မရှိဘူးအဲ့ဒီစကားကိုပြောခွင့်ရှိတာကဖွဲ့ ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့သူတို့ကဟိုယူဆတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုပြင်ရမယ်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်ဆိုတဲ့အဖွဲ့ကြီးကဒီလိုကိုလုပ်လို့ရလိမ့်မယ်လို့ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အဆုံးပြတ်ကိုသူကနားထောင်ရမယ်ဒီတော့မှသာသူဟာဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်လာတယ်ကာကွယ်ဆောက်ရှောက်တယ်ဆိုတဲ့အဖွဲ့ကြီးဖြစ်ဖြစ်မှာအခုကတော့အဲ့လိုမဟုတ်ဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောမထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာပါတယ်ဆိုပြီးတော့မှပြောနေတာတွေကဖွဲ့စည်းပုံအခြေခံဥပဒေကိုမလိုက်နိုင်တဲ့သဘောလေးဖြစ်ရောက်နေတယ်လို့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တည်းလီလိုက်ချိန်လဲဆစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥစီသူအောင်မြင့်နဲ့ကိုတီဟာသူကျေးဇူးအများကြီးတင်ပါတယ်တော်ရရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းလီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်နာခွင့်ပေးပါခင်ဗျာ